ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်မစ္စတာ VJ နမ်မီယက်ဟာဒီကနေ့မိထီလာမြို့မှာလှည့်လည်ကြည့်ရှုခဲ့ပါတယ်။အကြမ်းဖက်မှုကျူးလွန်သူတွေကိုဖမ်းဆီးအပြစ်ပေးနိုင်ဖို့အရေးကြီးတယ်လို့မစ္စတာနမ်မီယက်ကပြောခဲ့တယ်လို့ဘေးဒဏ်သင့်သူတွေဟာကြောက်ရွံ့ဆိုးရိမ်နေကြပေမဲ့သူတို့အတွက်အခြေခံလိုအပ်ချက်တွေကိုရနိုင်တယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းမြို့ကန်ကြီးကလုံခြုံမှုကိုခံစားလာရပြီလို့ပြောကြပါတယ်။အပြည့်အစုံကိုကိုချွတ်ချော်သိန်းကဆက်ပြောပြမှာပါရှင
်။ပြီးခဲ့တဲ့ဗိုလ်ထုနေ့ကစပြီးရုံးဝင်းဆန်ခတ်အကြမ်းဖက်အဓိကယုံတွေဖြစ်ခဲ့ပြီးတော့လူတွေသေဆုံးဒဏ်ရာရခဲ့တဲ့မိထီလာမျိုးစီမြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နမ်ဘီယာဒီကနေ့သွားရောက်ခဲ့တာပါ။ဂျာတာပရီနေ့မှာတစ်ဖက်နဲ့တစ်ဖက်အကြမ်းဖက်တိုက်ခိုက်မှုတွေအရှိန်မြင့်ပြီးတော့လူသေဆုံးတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ခြင်းကလည်းကအသက်အိုးအိမ်စီးစိမ်ပျက်စီးဆုံးရှုံးရတာတွေအတွက်ဝမ်းနည်းရပါကြောင်းကြေညာချက်ထုတ်ပြန်ပြီးပြောဆိုခဲ့တဲ့မစ္စတာနမ်ဘီယာကဒီကနေ့မှာတော့အပြစ်ကျူးလွန်သူတွေကိုအရေးယူနိုင်ရေးကိစ္စအလေးထားပြောသွားပါတယ
် Who has perpetrated this violence it is important that they be caught and they be punished
ဒီအကြမ်းဖက်မှုတွေကိုကျူးလွန်တဲ့ဘယ်သူကမှမစိုးဖမ်းဆီးပြီးတော့အပြစ်ပေးအရေးယူနိုင်ဖို့ကိစ္စဟာအရေးကြီးပါတယ်
မစ္စတာနမ်ဘီယာဟာပြည်တော်စုဝင်ကြီးဦးအောင်မင်းနဲ့တူမိထီလာမျိုးစီသွားရောက်ပြီးတော့လှည့်လည်ကြည့်ရှုခဲ့တာပါနေအိမ်တွေမိရှုဖြစ်စီခံရလို့အိမ်မပြည့်စည်ပေမဲ့ကိုယ့်အိမ်မှာကိုမနေရဲလို့ထွက်ပြေးခဲ့ကြသူတွေကိုယာယီစောင့်ရှောက်ပေးထားတဲ့ကယ်ဆယ်ရေးစခန်းတွေစီသွားရောက်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ
် Well from what I can see is that they are obviously feeling very insecure because
ကျွန်တော်တွေ့ခဲ့ရတာကအိမ်တွေဗလီကျောင်းတွေဖျက်ဆီးခံထားရတာရောသူတို့တွေဟာမလုံခြုံမှုကိုခံစားနေရတယ်ဆိုတာပါပဲဒါပေမဲ့သူတို့ကိုအစားအစာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနေပြီးအခြေခံလူအပ်ချက်တွေနဲ့ပတ်သက်လို့စောရကတက်တာမျိုးမရှိပါဘူးဒီဖြစ်ရပ်ကိုရာဇဝတ်ပြစ်မှုအဖြစ်မြင်သင့်ပြီးတော့လူမှုအဝင်အဝိုင်းကြားပြဿနာအဖြစ်မပြောင်းလဲပြစ်တင်ပဲအတူတကွနေထိုင်ကြဖို့တင်ယူသင့်ပါတယ်ဆိုတာကိုကျွန်တော်အလေးနဲ့ပြောခဲ့ပါတယ်လူမှုအဝင်းဝိုင်းမှာအတူတကွနေထိုင်ဖို့လိုတယ်ဆိုတာကိုသူတို့တွေနားလည်တယ်လို့ကျွန်တော်ထင်ပါတယ်
။ဗိုလ်ထုနေ့မှာရုံးဝင်းဆန်ခတ်အခြေအနေစဖြစ်ပြီးတဲ့နောက်ဒေသဆိုင်ရာတာဝန်ရှိသူတွေကပုံမှန်144ထုတ်ပြန်ပြီးအခြေအနေကိုထိမ့်သိမ့်မှုစူးစမ်းခဲ့ပေမဲ့လည်းမတည်ငြိမ်ခဲ့တာကြောင့်တောက်ကြနေ့မှာသမရဦးသိန်းစိန်ကအရေးပေါ်အခြေအနေကြေညာခဲ့တာပါ။အဲဒီနောက်မှာစစ်တပ်ကလူညုံရေးကိုတာဝန်ယူခဲ့ပြီးအခြေအနေတွေတည်ငြိမ်လာပြီလို့မြို့ကန်တွေကပြောကြပါတယ်
။အခုစစ်တပ်ကဒီစောင့်ရှောက်နေတဲ့အတွက်ပို့ပြီးတော့စိတ်ချစစ်သားတွေစောင့်နေနေမှာပဲပို့ပြီးအေးစေးအရင်ရက်ကဆိုလို့ရှိရင်တော်တော်ကြီးကိုကြောက်ဆရာပ
ါစနေနေ့ညနေပိုင်းအထိနောက်ဆုံးရတဲ့သတင်းတွေပေါ်မူတည်ပြီးအစိုးရပိုင်သတင်းမီဒီယာတွေကနေကြေညာခဲ့တာအရတေဆုံးသူအရေအတွက်ဟာ32ယောက်အထိရှိသွားပြီဖြစ်ပြီးဒဏ်ရာရသူအရေအတွက်ကိုတော့အတိအကျမသိရသေးပါဘူးဘာသာဝင်အသီးသီးအနေနဲ့ဥပဒေနဲ့အညီငြိမ်းချမ်းစွာနေထိုင်ကြဖို့နဲ့မလိုလားတဲ့ပြည်ပခါတွေမှာပါဝင်ပတ်သက်မှုမရှိရေးဝိုင်းဝန်းစောင့်ထိန်ပေးကြဖို့မြင့်တရရက်ခံပန်ကြားထားတဲ့ဘာသာပေါင်းစုံချစ်ချင်ညီညွတ်ရေးအဖွဲ့ရဲ့ကြေညာချက်တစ်ခုကိုလည်းဒီကနေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြထားပါတယ်မိထီလာမျိုးနဲ့အတူဝမ်တွင်မလှိုင်တာစီမျိုးနယ်တွေမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုဘယ်တော့ရုပ်သိမ်းမယ်ဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ